လိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ရဲကိုတိုင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ကျောင်းသူကိုမီးရှို့တတ်တဲ့အမှုကိုရေးယူဖြေရှင်းဖို့နိုင်ငံတော်ဘက်မှဆန္ဒပြမှုတွေဖြစ်ပေါ်နေပြီးတော့ပြည်မှုကျူးလွန်သူအားလုံးကိုရေးယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကတိပေးထားပါတယ်အသက်ခံရသူအသက်19နှစ်အရွယ်နူစထရက်ဂျဟန်ရာဖီဟာလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ရေးကိုတိုင်ကြားခဲ့တာပါရာဖီကိုစော်ကားခဲ့သူတွေကရာဖီတက်နေတဲ့အစ္စလာမစ်ဘာသာရေးကျောင်းခေါမိုးဘော်ကိုသူ့ကိုမျှခေါ်သွားပြီးတော့ရေးတိုင်ထားတဲ့အမှုကိုရုပ်သိမ်းဖို့ဖိအားပေးပြောဆိုခဲ့ပါတယ်ရာဖီကအမှုကိုပြန်ရုပ်သိမ်းမပေးနိုင်ဘူးလို့ပြောတဲ့ခါမှာတော့ရာဖီကိုဓာတ်ဆီလောင်းပြီးမီးရှို့တက်ခဲ့ပါတယ်ရာဖီကိုမီးရှို့တက်မှုနဲ့ဆက်ဆက်ပြီးတော့လူ18ယောက်ကိုရဲကဖမ်းထားပြီးအဲ့ဒီကတယောက်ကတော့ဒီလိုမီးရှို့တက်ဖို့အကြောင်းကြီးကညွှန်ကြားခဲ့တယ်လို့ပြောပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အကြောင်းရာဖီကမတ်လနောက်ပိုင်းကရဲစခန်းမှာတိုင်ခဲ့ပေမဲ့လေဒေသဆိုင်ရာရဲမှူးကြီးကသူ့ရဲ့တိုင်ကြားမှုကအရေးမကြီးဘူးဆိုပြီးတော့သူ့ကိုညင်းလိုက်တဲ့ရုပ်သံဖိုင်ထွက်ပေါ်လာပါတယ်။ဖမ်းထားတဲ့သူတွေကအနည်းဆုံး5ယောက်ကရာဖီရဲ့တမ်းပေါ်တွေဖိကျပြီးတော့သူတို့ကရာဖီကိုလေစီပေါ်ဝါနဲ့ခြိတုပ်ပြီးမီးရှို့ခဲ့တာလို့စုံစမ်းစစ်ဆေးရမှုအက်ဘယ်က AFP သတင်းဌာနကိုပြောပါတယ်။ကိုကိုတက်တည်တဲ့ပုံစံအဖြစ်အကွက်ဆင်ထားခဲ့ပေမဲ့လေခြေရင်းလက်တွေကိုတုတ်ထားတဲ့ပဝါကမီးလောင်ပြီးပြက်ကျသွားတဲ့အတွက်ရာဖီကမီးလောင်ရက်သားနဲ့အောက်ထက်ကိုဆင်းပြေးလာနိုင်ခဲ့ပြီးသူမသိခင်မှာသူ့ဖြစ်ရပ်ကိုပြန်ပြောတာကိုရုပ်တိုင်ဖာမှာဖန်ထားနိုင်ခဲ့ပါတယ်ရာဖီရဲ့ခန္ဓာကိုယ်80ရာခိုင်နှုန်းမီးလောင်ခဲ့ပြီးတော့ဧပြီလ10ရက်နေ့မှာသူကဆေးရုံမှာတည်ဆုံသွားခဲ့တာပါ